ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှင်များရှင်ဒီကနေ့ညံ့ဖျင်းသောချက်ပြုတ်ခြင်းသည်အပြစ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါလိမ့်ရှင်သောတရှင်များရှင်ညံ့ဖျင်းတဲ့အစာတွေကိုပြင်ဆင်ကျွေးမွေးခြင်းဟာအပြစ်မကောင်းမှုတစ်ခုဖြစ်ပါလေအကြောင်းကတော့စားတောက်ခြင်းအမှုမှာခန္ဓာကိုယ်တစ်ခုလုံးရဲ့ကျန်းမာစိုးပြခြင်းနဲ့ပတ်သက်နေပါတယ်။အကျိုးဆက်အနေနဲ့စိတ်နှလုံးမကြည်မလင်ဖြစ်စေတဲ့အစာအိမ်အချိန်ပေါက်ခြင်းကိုမဖြစ်နိုင်မဲ့နီလာနဲ့ချက်ပြုတ်စားတော့ခြင်းကိုမိမိလူတို့ပြုလုပ်ဖို့ဖျားသခင်အလိုတော်ရှိပါတယ်။အာဟာရနဲ့ပြည့်ဝတဲ့ပေါင်မုတ်တစ်လုံးမှာလက်တွေ့ကျတဲ့အယူဝါဒထင်ရှားကြောင်းတတိယစီပါ။ချက်ပြုတ်ခြင်းအလုပ်ကိုအစေခံကြုံအလုပ်တစ်ခုအဖြစ်အထင်မသေးသင့်ပါဘူး။ဂုံမရှိတဲ့အလုပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလုပ်ချင်တော့ပါဘူးလို့ချက်ပြုတ်တတ်တဲ့သူတွေကချက်ပြုတ်ခြင်းအလုပ်ကိုစွန့်လွန်ခဲ့မယ်ဆိုရင်ကဘာသူကဘာသားတွေဟာဘယ်အခက်အခဲတွေရင်ဆိုင်လာရမလဲဆိုတာစဉ်းစားစရာပဲ။တခြားအလုပ်တွေထက်ချက်ပြုတ်ခြင်းအလုပ်ကိုလုပ်လို့မှုနည်းပါးဒီမှာမှန်ပေမဲ့အမှန်အဖြစ်ဆိုရင်တိတ်ပံအတ္တအပေါင်းတို့ဟာတန်ဖိုးရှိတဲ့တိတ်ပံအတ္တတစ်မျိုးဖြစ်တယ်။ထာဝရဘုရားသခင်ဟာကျမ်းမာခြင်းကိုအထောက်အကူပြုမဲ့အစားအစာတွေကိုချက်ပြုတ်တတ်ခြင်းပညာကိုသိမှတ်တော်မူပါတယ်။အာဟာရနဲ့ပြည့်ဝတဲ့အစားအစာတွေကိုပြင်ဆင်ချက်ပြုတ်တတ်တဲ့သူတွေကိုဖျားသခင်ဟာများစွာတန်ဖိုးထားတော်မူပါတယ်။အစားအစာပြင်ဆင်ခြင်းပညာကိုတတ်ပြီးကောင်းစွာအသုံးပြုနေသူတွေဟာတခြားအလုပ်အကိုင်တွေမှာလှုပ်ဆောင်နေတဲ့သူတွေထက်ချီးမွမ်းခြင်းကိုခံထိုက်ကြတယ်။ဒီလူတွေဟာတမန်ကျမ်းစာမှာဖော်ပြထားတဲ့အခွင့်အရေးရရှိတဲ့သူတွေနဲ့တူတယ်။အကြောင်းကတော့သူတို့ဟာမိမိတို့ရရှိသမျှပညာကိုမှန်မှန်ကန်ကန်အသုံးချခြင်းဖြင့်လူသားတွေရဲ့ခန္ဓာကိုယ်ကျန်းမာရေးကိုများစွာအထောက်အကူပြုစေတယ်။အသက်တာနဲ့ကျန်းမာရေးအကျရှိတဲ့ဆက်နွယ်မှုဟာခွဲခြားလို့မရတဲ့အရာဖြစ်တယ်။အချက်အပြုတ်ပညာဟာစုကျေးစုအဖျားဖျားမှာတန်ဖိုးအရှိဆုံးစုကျေးစုဖြစ်တယ်လို့ဆိုတယ်။ဆက်ချုပ်သမားနဲ့စာမူကူရေးပေးသူတွေကိုတန်ဖိုးထားရတယ်လို့ပဲ။လူတွေရဲ့အသက်ရှင်နေထိုင်မှုနဲ့လူတွေရဲ့အယိုးအုံနောက်နဲ့ကြွက်သားတွေကိုကျမ်းမာတန်ဆွမ်းစေမဲ့အစားအစာတွေကိုဘယ်လိုပြင်ဆင်ရမှာကိုသိရှိနားလည်တဲ့ထမင်းကျဲဟာလူတွေကိုကူညီတဲ့သူတွေအထက်မှာအရေးအပါဆုံးနေရာမှာရှိနေပါတယ်။ဆက်ချုပ်သမားတွေလက်နှိပ်ဆက်စည်ရေးတွေစာမူဖတ်တဲ့လူတွေစည်ရင်းကင်ကျောင်းဆရာတွေကွန်ပျူတာကင်တဲ့လူတွေဒီအလုပ်တွေနဲ့ပြင်ဆင်နေကြတဲ့လူအချို့ဟာထမင်းကျက်တွေနဲ့မပေါင်းသေးမဆက်ဆံသင့်လောက်အောင်ပြည့်မြတ်တဲ့သူတွေဖြစ်တယ်လို့မိမိတို့ကိုယ့်ကိုယ်ကိုသတ်မှတ်နေကြတယ် ဒီသဘောတွေဟာလူရဲ့အတိုက်အဝန်းမှာရှိတဲ့လူဒန်းစားအားလုံးဒီပါမှာစိတ်ဝင်ပြောင်းနှံ့လေးရှိတယ်။ထမင်းချက်အလုတ်ဟာလူရဲ့အတိုက်အဝန်းထဲမှာနှိမ့်ကြတဲ့အလုတ်တစ်ခုဖြစ်တယ်လို့ဆိုတယ်။ဒါကြောင့်သူဟာအိမ်သူအိမ်သားတွေနဲ့တဒန်းကြီးဆက်ဆံရမှာမဟုတ်ဘူးလို့လည်းပြောကြတယ်။ထမင်းချက်တွေကိုပြောတာကိုထမင်းချက်တွေကခံစားကြရတယ်။တော်တဲ့မိန်းကလေးတွေဟာတခြားအလုတ်များကိုသာရအောင်ကြိုးစားနေကြတယ်။ပညာတတ်တဲ့ထမင်းချက်အနည်းငယ်သာရှိနေပါတယ်ဒါကိုသင်အံ့ဩပါသလားအံ့ဩစရာအကြောင်းမရှိပါဘူးဒါပေမဲ့လူများစွာတို့ဟာဒီလိုလှုပ်ဆောင်မှုမှာပါဝင်နေကြပါတယ်ထမင်းချက်တွေဟာအိမ်တော်တစ်ခုမှာအရေးပါတဲ့သူတွေဖြစ်တယ်အုံနောက်အယိုးနဲ့ကြွက်သားတွေကိုဖွဲ့စည်းဖို့အစာအိမ်ထဲကိုထည့်ပေးမဲ့အစားအစာတွေကိုသူမှပြင်ဆင်ချက်ပြုတ်နေရတယ်တအိမ်သားလုံးရဲ့ကျန်းမာရေးဟာထမင်းချက်ရဲ့ကျွမ်းကျင်မှုနဲ့တကြွမှုအပေါ်မှာသာများစွာအခြေပြုပါတယ်။အိမ်တော်ကြပြီးအိမ်တော်ရှင်မဖြစ်လာတဲ့အမျိုးသမီးကလေးတို့ဟာအိမ်တော်ရှင်မနဲ့မိခင်တွေလှုပ်ဆောင်ရမယ့်တာဝန်ကိုသိရှိတဲ့သူနည်းပါးလာပါတယ်။သူတို့ဟာစတတ်ကြတယ်၊စံတရားတီးတတ်ကြတယ်။ဒါပေမဲ့ထမင်းဟင်းကိုမချက်တတ်ကြဘူး။မိသားစုရဲ့ကျန်းမာရေးအတွက်အထူးအရေးကြီးတဲ့ပေါင်မုတ်ကိုလည်းမဖုတ်တတ်ကြဘူး။ကျန်းမာရေးအတွက်အထောက်အကူပြုမဲ့အစားအစာတွေကိုချက်ပြုတ်ကျွေးမွေးတတ်ဖို့အသိပညာနဲ့အတွေ့အကြုံတွေလိုအပ်ပါတယ်။အသွေးအသားကောင်းတွေကိုဖြစ်စေဖို့အစာအိမ်ထဲကိုထည့်သွင်းမဲ့အစာတွေကိုချက်ပြုတ်ပေးနေတဲ့ပုံကူတူဟာအရေးပါဆုံးအမြင့်မားဆုံးယာတူတစ်ခုကိုပိုင်ဆိုင်ထားခြင်းဖြစ်ပါတယ်။ဆရီးတွေအလပြင်ဆရာတွေနဲ့တေးဂီတဆရာယာတူတွေဟာအရေးပါမှုမှာထမင်းချက်ယာတူနဲ့မတူညီပါဘူး။ကျမတို့နိုင်ငံမှာရှိအမျိုးသမီးတွေဟာဘယ်လိုထမင်းချက်ရမှာကိုတချို့မသိကြပါဘူး။နိုင်ငံအတွင်းမှာရှိတဲ့အကောင်းဆုံးထမင်းချက်တဦးစီကိုသွားပြီးကျွမ်းကျင်တဲ့ထမင်းချက်တဦးဖြစ်လာတဲ့အထိရက်ပေါင်းများစွာသွားရောက်နီးနာခံသင့်ပါတယ်။တင်းတို့ကိုယ်တိုင်ထမင်းချက်တတ်ရုံသာမကတင်းတို့ရဲ့သားသမီးတွေကိုလည်းထမင်းချက်တတ်အောင်သင်ပေးဖို့မိဘတို့ရဲ့တာဝန်ရှိပါတယ်။သူတို့ကိုထမင်းချက်တတ်အောင်သင်ကြားပေးနေခြင်းဟာသူတို့ရဲ့ကြုံတွေ့ကောင်းကြုံတွေ့နိုင်မဲ့မကောင်းမှုတွေကနေပြီးတော့ကာကွယ်ဖို့သူတို့ပတ်လည်မှာအကာအကွယ်တွေကိုတင်တိဆောက်ပေးခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
真的真的来漂亮的马背我瞄进来手不带给马玩的呀漂亮的地方你给我看对你的面貌面前的地位不没目的不要路路的谁敢对赌对手手目的手印下来照用不不露的把家的美丽就绝离呀是疲惫路你大瑞路你亲妈比我呀最美呀寻餐都把个高级对拉回孤夜沾染对的就洒都拉回所以不把钱的有些不给的孤母呀瑞比亚也来这你啊你觉得高级体面没
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါရောရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်나တော်တာရှင်ရင်ခွန်အာယူကြပါစို့
တော်မေရှင်များတကယ်ပဲမွန်မြတ်ပြီးတော့တကယ်ပဲလှပတော့အရာကိုဖန်ဆင်းပေးတဲ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းနေသိက်ကိုပြန်လဲပြီးတော့တွေ့မြင်ပျော်ရွှင်ကြမယ်လို့မျှော်လင့်ပါတယ်။ဒီနေ့မှာတော့မိတ်ဆွေတို့နဲ့အတူပြန်လဲပြီးတော့သတင်းစကားကိုမျှော်လင့်ခြင်းဓမ္မဒေသနာကနေမှာပေးသွားခြင်းနဲ့သတင်းကတော့ဘဝဤစိမ့်မှန်သောဒိတ်ပဲเนาะဘဝမှာစိမ့်မှန်တဲ့ဒိတ်ပဲရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့အသက်တာဘယ်လိုရပ်တည်မလဲဆိုတာကိုဒီနေ့မှာတို့ရှင်မိတ်ဆွေတို့နဲ့အတူဆွေးနွေးသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေများဒီနေ့ဒီသတင်းစကားတို့ရှင်ကျွန်တော်အတွက်မိတ်ဆွေအတွက်အားလုံးအတွက်နော်လုံလောက်တဲ့ပျော်ရွှင်တဲ့သတင်းစကားဖြစ်ဖို့ရန်အတွက်ခိတ္တခဏဆုတောင်းကြပါစို့တကောင်းငင်မွန်တဲ့တရှိတော်မူသောဖဖျားကိုရရှင်ဖျားသားသမီးတို့ကိုယနေ့ထိတိုင်အောင်တက်ရှင်ခွင့်ပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ် အဖဗျာယနေ့တာယာတော်နေ့တက်မှာဘဝရဲ့အတိတ်ပဲဆိုတဲ့အကြောင်းအရာကိုနာတော်တာဆရာမဖြစ်ပါတယ်ဒီသတင်းစကားဒီတာမီးတို့ကြားနာတဲ့ခါမှာတာမီးတို့ရဲ့ဘဝအတိတ်ပဲဒီပြေဝဆုံနေပြီးတော့ကိုရှင်ပြားရဲ့မွန်မြတ်တော်ကောင်းချီးမင်္ဂလာကိုပုံမပြီးမှခံစားရ၍ဝမ်းမြောက်ပျော်ရွှင်တော်တာမီးတီးတီးဖြစ်ဖို့ရန်အတွက်လည်းမာတော်မီးအကြောင်းတပိုက်တော်တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါတယ်ဖဗျာအာမင်ကျေးတော်မိတ်ဆွေများယနေ့ကျွန်တော်တို့ရဲ့အသက်တာတက်ရှင်တဲ့ခါမှာကျွန်တော်တို့ရဲ့အသက်ကျွန်တော်တို့ရဲ့ဘဝဟာဆိုရှင်အတိတ်ပဲရှိဖို့ရန်အတွက်လူတိုင်းကစူးစမ်းနေကြပါတယ်နော်ဒီနေ့ကြတော့ဆရာတအူဟာဆိုရှင်သူ့ရဲ့တပည့်များနဲ့အတူနော်ညနေခင်းပါဆိုရှင်ကျင့်ပါတဲ့ပျော်ပွဲရှင်ပွဲမှာသွားကြပါတယ်သူတို့အားလုံးကဆိုရှင်လက်ထွန်ဆက်နဲ့တွဲထားတဲ့နော်ရင်နောက်ပွဲနောက်တွဲလေးပေါ်မှာဆိုလို့ရှိရင်တခါတည်းကောက်ရိုးလေးတွေကိုခင်းပြီးတော့အဲ့ပေါ်မှာဆိုရှင်ဆရာရဲ့တပည့်တွေကလိုက်ပါကြပါတယ်နော်လိုက်ပါကြတယ်လာရဲ့အလင်းရောင်အောက်မှာဆိုလို့ရှိရင်သူတို့တွေကတချင်းတွေဝိုင်းဆိုပြီးတော့ပျော်ရွှင်နေကြတယ်နော်ပျော်ရွှင်နေကြတယ်ဆရာကတော့ရင်မောင်းတယ်ဒါကြောင့်ရင်စည်းလို့ပျော်ရွှင်နေတဲ့အချိန်ခါမှာဆိုရှင်အဲ့ဒီဆရာရဲ့သမီးကတို့ရှင်တော့နေရာကိုပြောင်းရွှေ့လိုက်တယ်เนาะအဲ့ဒီရင်ပေါ်မှာပဲနေရာပြောင်းရွှေ့လိုက်တယ်နေရာပြောင်းရွှေ့ထိုင်လိုက်တဲ့ချိန်ခါမှာတို့ရှင်ရင်တော့အဲ့ဒီချိန်မှာတို့ရှင်ရင်သူကရင်ရဲ့အရှိဘက်ကိုရောက်လာပြီးတော့နောက်ចောင်းသူမတစ်ယောက်ကတို့ရှင်အဲ့ဒီချိန်မှာအလံတကြားနဲ့អော်လိုက်တယ်เนาะអော်လိုက်တဲ့ခါမှာကျတော့ဘာပြောလဲဆိုတော့ဆရာသမီးလေးကြာသွားပြီလို့เนาะအတိပေးអော်လိုက်တယ်အဲ့ခါမှာအဖေတယောက်ဖြစ်နေတဲ့เนาะဆရာဟာတို့ရှင်ចောင်းလန့်သွားပြီးတော့သူနှလုံးတုံ့လုံသွားတယ်နော်ရင်ဘိန်းအောင်မှာဆိုလို့ရှိရင်ရောက်သွားနိုင်တယ်။ဘာကြောင့်လဲရှင်ဘောနေမှာဟတ်ကြောက်သွားတဲ့ရင်ဘိန်းအောင်မှာရောက်သွားနိုင်တယ်။ဒီခါမှာသေမလားရှင်မလားဆိုတာကိုသူ့သမီးကိုတွေ့ကျင်တယ်။အဲ့ဒီခါမှာဖေဖြစ်တဲ့သူကလည်းတခါတည်းရင်ကိုရပြီးတော့ရင်ဘောကနေမှာခုန်ချပြီးတော့သမီးလဲနေတဲ့နေရာကိုပြေးသွားတယ်။နော်သမီးလဲနေတဲ့နေရာကိုသူပြေးသွားတယ်။အဲ့ဒီခါမှာသမီးကလည်းကြောက်လဲကြောက်နော်သူ့ရဲ့ကြထားတဲ့အချိန်နဲ့နာလဲနာဖြစ်တဲ့ခါမှာဆိုရှင်သမီးဖြစ်သူနေနဲ့ငိုနေတယ်တဲ့နော်အဲ့ကမှာဖြစ်ဖြစ်တဲ့သူကလည်းသူ့ရဲ့တခါတဲ့အသားကလေးသမီးလေးကိုကောက်ချီလိုက်ပြီးတော့စိတ်ထဲမှာတခုစဉ်းစားလိုက်တယ်နော်စေးယုံတော့သမီးလေးကိုအမြန်ဆုံးပို့ရမယ်နော်စိတ်ညိုးငယ်စွာနဲ့ပဲသူလမ်းမကြီးကိုပြေးထွက်သွားတယ်ချစ်တော်မိတ်ဆွေအချိန်မိနစ်တို့တိုင်းဟာတို့ရှိရင်တန်ဖိုးရှိလာပါတယ်သူကလမ်းမကြီးကိုရောက်တဲ့ခါမှာတို့ရှိရင်ကားရပေးဖို့ရန်အတွက်ဆူတောင်းတယ်ကားရပေးဖို့ရန်အတွက်ဆူတောင်းတယ်လာနေတဲ့ကားတွေကိုတွေ့တဲ့ခါမှာတို့ရှင်လက်တစ်ဖက်ကသမီးလေးကိုပွေဖက်ထားပြီးတော့လက်တစ်ဖက်ကတော့ကားကိုဝှေ့ရံပြီးတော့တားတယ်เนาะကားကိုဝှေ့ရံပြီးတားတယ်ကားလည်းရရောသမီးရဲ့ဒံသမီးဒံရရလို့စေယုံတို့ပို့ပေးပါဆိုပြီးတော့သူကအနုညွတ်တောင်းပါနဲ့เนาะအနုညွတ်တောင်းပါနဲ့စေယုံမှာရောက်တဲ့ခါမှာတို့ရှင်ဆရာဝန်များကလည်းဂရုစိုက်ပြီးတော့ပြုစုပေးပါတယ်ကုသပေးတယ်မိတ်ဆွေဦးစားပေးရမယ့်အရာများတို့ရှင်အရေးကြီးပါတယ်မိတ်ဆွေရဲ့ဘဝတက်တာမှာဆိုရှင်ဘာကိုဦးစားပေးရမလဲဘဝရဲ့စိတ်မှန်တဲ့အတိတ်ပဲကိုကျွန်တော်တို့လေ့လာကြမယ်ဘာကိုပထမဦးစားပေးရမလဲဘယ်အရာကကျွန်တော်တို့ရဲ့ဘဝတက်တာအတွက်အတိတ်ပဲရှိဆုံးလဲကျွန်တော်တို့ကိုကျင့်တတ်မှုပေးနိုင်ဆုံးလဲကျွန်တော်တို့ကိုဖန်ဆင်းတဲ့အရှင်သခင်ယေရှုခရစ်တော်ဖခင်သခင်ကိုကျွန်တော်တို့ကဦးစားပေးရမှာဖြစ်တယ်အစဦး၌ဖခင်သခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏ကဘာဦးကြံခိုင်းတဲ့အငဲတက်ပါလို့ရှင်အရာခတ်သိန်းကိုဖန်ဆင်းတဲ့ဘုရားသခင်ကကျွန်တော်တို့ကိုလက်ခံတော်မူတယ်ကျွန်တော်တို့အပြစ်သားများဖြစ်ကြပေမဲ့လည်းရွေးချယ်တော်မူတယ်ကိုတော်ဘုရားရဲ့မိသားစုဝင်အဖြစ်လည်းမွေးစားထားပါတယ်ဘုရားသခင်ရဲ့သားသမီးများဖြစ်ကြပါတယ်ဒါကျွန်တော်တို့ရှိသမျှအရာတွေဟာလို့ရှင်ဘုရားသခင်ရဲ့ဥစ္စာသားလင်ဖြစ်တယ်ချစ်တော်မိတ်ဆွေဒါကြောင့်ဘုရားသခင်ဟာလို့ရှင်ဖန်ဆင်းတော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်အရာခတ်သိန်းကိုပိုင်ဆိုင်တယ်ဒါကြောင့်စာလံကျမ်းခန်းကြီး50အငယ်30မှာဆိုရှင်တောတိရစ္ဆာန်ရှိသမျှတို့နဲ့တထောင်သောတောင်ပေါ်မှာရှိသောတိရစ္ဆာန်တို့သည်ငါဤဥစ္စာဖြစ်ကြ၏ဖျားသခင်ရဲ့ပိုင်ဆိုင်မှုကိုအခြားစကားအဖြစ်ဘယ်လိုဖော်ပြတာလဲဆိုတော့ထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့ကို၎င်းပိုင်တော်မူ၏ဆိုပြီးတော့စာလံ24အငယ်1မှာဆိုရှင်တွေ့ရပါတယ်ချစ်တော်မိတ်ဆွေအဲ့ဒီချက်ဟာဆိုရှင်ဘဝအတ္တတရဲ့စစ်မှန်တဲ့အတိတ်ပဲရှိနိုင်ဖို့ရန်အတွက်အရင်ခံဖြစ်ပါတယ်ဖယားသခင်ဟာဆိုရှင်ဖန်ဆင်းရှင်ဖြစ်တော်မူပြီးတော့ကပားပေါ်မှာရှိတဲ့ရခတ်သိန်းတို့ဟာဆိုရှင်ကိုတော်ဖျားရဲ့ဥစ္စာတွေဖြစ်တယ်နော်တောင်ပေါ်မှာရှိတဲ့တိရစ္ဆာန်များမိုးပေါ်မှာပြန်တန်းနေတဲ့ငှက်များ မြေကြီးပေါ်မှာရှိတဲ့ဓာတ်တထုများလူသားတွေအားလုံးကတို့ရှင်ဖရာသခင်ရဲ့ဥစ္စာဖြစ်တယ်ဖရာသခင်ကတို့ရှင်ဖန်ဆင်းရှင်ဖြစ်တဲ့အတွက်ကြောင့်သူ့၌ပိုင်ဆိုင်ခွင့်ရှိတော်မူတယ်เนาะဒါကြောင့်ချစ်တော်မိတ်ဆွေဖရာသခင်အားကျေးဇူးတင်တရားကျွန်တော်တို့မှာတို့ရှင်မြောက်များစွာရှိတယ်ဖရာကကျွန်တော်တို့ရဲ့ဘဝအတွက်စစ်မှန်တဲ့ဒိဋ္ဌိအပြည့်ဝပေးထားပါတယ်ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်ချစ်တော်မိတ်ဆွေအဲကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်ဖရာသခင်ကရခသိန်းကိုပိုင်ဆိုင်တဲ့အတွက်ကြောင့်ဖရာသခင်ပိုင်ဆိုင်တဲ့သူဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်ကျွန်တော်တို့ရဲ့ဘဝအသက်တာကဘလောက်အဓိပ္ပာယ်ရှိတယ်ကျွန်တော်တို့ကိုပိုင်ဆိုင်တဲ့သူကဖရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဘဝဟာအဓိပ္ပာယ်ရှိပါတယ်နော်ယနေ့ကျွန်တော်တို့ကိုကျွန်တော်တို့ကိုမွေးထားတဲ့မိဘလည်းမပိုင်ဆိုင်ဘူးကျွန်တော်တို့ကိုအုပ်ချုပ်နေတဲ့အစိုးရကလည်းမပိုင်ဆိုင်ဘူးကျွန်တော်တို့ကိုပိုင်ဆိုင်တဲ့သူကမိမိရဲ့တကိုယ်ရည်တခါရအားလုံးကိုပိုင်ဆိုင်တဲ့သူကဗလဲဖရာဖြစ်တယ်အတိတ်ပဲရှိသွားတဲ့ကျွန်တော်တို့ကအမြဲတမ်းကျွန်တော်တို့ကိုပို့ဆောင်နေတယ်ဒါကြောင့်ချစ်တော်မိတ်ဆွေချစ်တော်မိတ်ဆွေရဲ့ဘဝအတိတ်ပဲကိုပြေဝဆုံလင်းအောင်ဖန်တီးပေးနေတဲ့ကျွန်တော်တို့ရဲ့ပိုင်ရှင်ကဖရာဖြစ်တဲ့အတွက်ကြောင့်ယနေ့ချစ်တော်မိတ်ဆွေဝမ်းမြောက်လိုက်ပါဒါကြောင့်ကျွန်တော်တို့ကဘသူကိုဦးစားပေးရမလဲကျွန်တော်တို့ကိုပိုင်နဲ့ကျွန်တော်တို့ဖရာကိုအမြဲတမ်းဦးစားပေးပါဒါကြောင့်ဘုရားကပြောထားတယ်နိုင်ငံတော်နဲ့ဖြောင့်မတ်ခြင်းကိုရှေးဥစွာရှာပါတဲ့နောက်မှလူဓာတွေကိုထပ်ပြီးတော့ဘုရားကပေးမယ်တဲ့ဘုရားကပြောထားတယ်ငါပိုင်ဆိုင်တဲ့သားသမီးတွေတဲ့ရှေးဥစွာပေါ့တဲ့ငါကိုပဲအရင်ရှာပါလို့ပြောထားတယ်အဲတော့ချစ်တော်မိတ်ဆွေသင်ရဲ့တက်တာဒီနေ့ဘဝဒိဋ္ဌိပြည့်စုံတဲ့သားသမီးဖြစ်နေတဲ့အတွက်တဲ့ပြီးလို့ရှိရင်သင်ရလို့ရှိရင်သင်ကိုပိုင်ဆိုင်တဲ့သူကဘုရားဖြစ်နေတဲ့ဆိုတဲ့အတွက်ရဲ့သိရတဲ့ခါမှာသင်ဟာဒိဋ္ဌိရှိရှိနဲ့ဘုရားရှိလူရှိမှလို့ရှိရင်အသက်ရှင်ကြပါစို့လို့ဆုတောင်းဆန္ဒပြုနေနေကုန်ကြပါလေ။မိတ်ဆွေပေါ်မှာဘုရားကောင်းချီးပါစေ
။တိုင်းဝရဲ့အပြင်းအထန်ကိုတဖြည်းဖြည်းနဲ့ရောက်လာပြီ။မမမသိ
ဆက်တာလိုက်ပါရရှင်တောတာရှင်များရှင်ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကကျွန်ုပ်တို့၏အံ့ဩဖွယ်သောအလားအလာများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်တောတာရှင်များရှင်ကျွန်ုပ်တို့ရဲ့အသက်တာဟာတိုးတောင်းလာပါတယ်ကျွန်ုပ်တို့ဟာဒီလောက၌တစ်ကြိမ်တစ်ခါသာလင်အသက်ရှင်ခွင့်ရတဲ့သူတွေဖြစ်ပါတယ်ဒီလိုအသက်ရှင်ခွင့်ရတဲ့အချိန်မှာအသက်တာကိုအကျိုးရှိအောင်အသုံးပြုရမှာဖြစ်ပါတယ်ရှင်ဘုရားသခင်ရဲ့ခေါ်တော်မူတဲ့အမှုတော်အတွက်ဥစ္စာဒနာကြွယ်ဝချမ်းသာခြင်းလောကီယာဒုနဲ့အခြေအနေကြီးမားတဲ့စွန့်ရည်တက်တီတွေအထူးမလိုအပ်လာပါဘူးလိုအပ်တဲ့အရာချင်းတွေကတော့ယေရှုပြုတတ်ခြင်းကိုယ်စည်းပွားကိုစွန့်ခြင်းမြဲမြံစွာစိတ်ပြတ်ထမ်းချက်တို့ပဲဖြစ်ပါရဲ့ရှင်ဘလောက်ပင်တင်းငယ်တဲ့အလင်းငယ်လေးဖြစ်စေကောင်းမူတည်ငြိမ်စွာထွန်းလင်းနေမည်ဆိုရင်တခြားသူတွေအတွက်အလင်းများစွာကူဆက်နိုင်ပါရဲ့ရှင်ကျွန်ုပ်တို့ရဲ့စွန့်ရည်ဟာဘလို့အတိုင်းတာပဲရှိနေပါစေကျွန်ုပ်တို့မှာဩဇာအာဏာမရှိဘူးစွန့်ရည်တက်တီမရှိဘူးအခွင့်အခါကောင်းတွေမရှိဘူးဘ ഹു တုတ္တလည်းနေပါတယ်ဆိုပြီးယူဆကောင်းယူဆပါလိမ့်မယ်သို့တော့ကျွန်ုပ်တို့ရဲ့အိမ်တော်ထဲမှာရရှိလာတဲ့အခွင့်အရေးကိုအလင်းသင့်တယ်လို့ယုံကြည်စွာအသုံးပြုမယ်ဆိုရင်ဖျားသခင်ဟာအံ့ဩဖွယ်ကောင်းလောက်အောင်တတ်နိုင်တော်မူကြောင်းကိုကျွန်ုပ်တို့ရဲ့မိသားစုကျင့်ဝတ်ကျင့်စဉ်တွေကိုအိမ်တော်တွင်မှာအကောင်းဆုံးအသုံးပြုမယ်ဆိုရင်ထာဝရအသက်ကိုပေးပိုင်တဲ့တကူးရှိသူထံလမ်းပြနေသူတွေနဲ့တူနေပါတယ်။ဖျားသခင်ကိုကြောက်ရွံ့တဲ့မိဘတွေရဲ့ဩဇာဟာမုံညက်သုံးနှင်းကိုဖောင်းကျွားစေတဲ့တစည်းလိုပဲမိမိတို့ရဲ့အိမ်တော်မှာတခြားအိမ်တော်တွေကိုအကျိုးပြုမှုပြန့်နှံ့စေနိုင်ပါတယ်။အိမ်တော်မှာတစ္ဆာရှိစွာလုပ်ငန်းဆောင်ရွက်မယ်ဆိုရင်ဒီလုပ်ငန်းဆောင်ရွက်မှုဟာတခြားသူတွေကိုပညာပေးရရောက်ပါတယ်။ဘုရားသခင်၌တစ္ဆာရှိတဲ့သဘောဟာတဆင်းနဲ့တူတဲ့စိတ်ထားမျိုးပဲဖြစ်ပါတယ်ရှင်။ကျွန်ုပ်တို့ရဲ့အသက်တာမှာတက်တက်ကြွကြွဆောင်ရွက်မယ်ဆိုရင်ခရစ်တော်ရဲ့စစ်တီတော်ရဲ့လုပ်ငန်းဟာထာဝရကာလကဲ့သို့အတွန့်ရှည်စွာအကျိုးသက်ရောက်မှာဖြစ်ပါတယ်ရှင်။ကျွန်ုပ်တို့ရဲ့မိသားစုမှာစီးစနစ်မရှိတဲ့အိမ်တော်ရဲ့ဩဇာတက်ရောက်မှုဟာနေရာအနှံ့ပြားမှာရှိနေမယ်ဆိုရင်လူအဖွဲ့အစည်းတွေအတွက်အန္တရာယ်ပဲဖြစ်ပါတယ်။ဒီလိုမကောင်းမှုဒီရီဟာအချိန်တက်လာပြီးလူနေရက်ွက်နဲ့အဆိုးရတွေအထိထိခိုက်စေနိုင်ပါတယ်ရှင်။ကျမတို့ဟာလောကမှာသူတစ်ပါးတွေကိုယ့်ကိုယ်တတိမပြုမိအောင်နေထိုင်လို့မရပါဘူး။မိသားစုဝင်တူဦးရဲ့လှုပ်ဆောင်ချက်ဟာတခြားမိသားစုဝင်တွေကိုလည်းဆက်နွယ်နေပါတယ်။ကျမတို့ရဲ့လှုပ်ဆောင်ချက်အဆိုးအကောင်းမှန်သမျှကိုတပားသူကအကဲခတ်နိုင်ပါတယ်ရှင်။ဒါကြောင့်မလို့ကျမတို့ရဲ့အပြုအမူအပြောအဆိုအနေအထိုင်အရာအားလုံးကိုကျမတို့ကဖျားသခင်လိုတော်အတိုင်းလှုပ်ဆောင်ဖို့ရန်အတွက်အရေးကြီးပါတယ်ရှင်။ကျမတို့ရဲ့နှလုံးသားဟာခရစ်တော်ရဲ့ချစ်ခြင်းမေတ္တာနဲ့ပြည့်ဝနေမယ်ဆိုရင်ဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေနိုင်မှာဖြစ်ပါတယ်။ကျမတို့ရဲ့နှလုံးသားမှာသခင်ခရစ်တော်ရဲ့ချစ်ခြင်းမေတ္တာနဲ့ပြည့်ဝနေမယ်။ဝိညာဉ်တော်နဲ့ပြည့်ဝနေမယ်ဆိုရင်သူတစ်ပါးအားယဉ်ကျေးစွာဆက်ဆံမယ်၊တနာကျင်နာတတ်မယ်၊သူတစ်ပါးတို့ကိုချစ်ခင်တတ်မကဘဲလေးစားမှုကိုပေါ်ပြနိုင်မဲ့သူတွေဖြစ်နိုင်ပါတယ်။ကျမတို့ဟာချစ်ချင်းနူးညံ့တိမ်မွေ့ခြင်းစိတ်တဘော၊ကျေးဇူးတင်တတ်တဲ့တဘော၊ပျော်ရွှင်တတ်တဲ့တဘောဓာတ်တွေကိုလက်တွေ့အသုံးပြုသင့်ပါတယ်။ဒါမှသာကျမတို့ရဲ့အသက်တာဟာယေရှုရှင်အတွက်အသက်ရှင်နေကြောင်းကိုရောရဲ့ခြေတော်ရင်းမှာနေ့စဉ်နေ့တိုင်းတင် जा လေ့လာနေကြောင်းကိုရောရဲ့အလင်းတရားနဲ့ငြိမ်သက်ခြင်းကိုရရှိနေကြောင်းလက်တွေ့ပြသနိုင်မှာဖြစ်ပါတယ်ရှင်။ဒီလိုမှသာကျွန်ုပ်တို့ဟာဖျားသခင်ရဲ့ချီးမြောက်ခြင်းကိုခံနေရတဲ့သူတွေဆိုပြီးမှတ်ယူနိုင်မှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကြွယ်ဝစွာကောင်းချီးချပေးပါစေရှင်။
We need
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့3996386176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39986866669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။